တောက်ကြနေကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တန်တမာရက်ကွက်မှာဖြစ်ပွားခဲ့တဲ့ကားဘုံးပောက်ကွဲမှုနဲ့တနက်ပြစ်မှုတွေဟာသူတို့ပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကကြေညာခဲ့ပါတယ်။အာဖဂန်ရဲတပ်ဖွဲ့ဝင်တွေရဲ့ပြောကြားချက်အရစပိန်ရဲတအုပ်အပါဝင်အနည်းဆုံး2ဦးသေဆုံးပြီးအများအများဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်။အနားမှာရှိတဲ့အီတလီအဖွဲ့အစည်းတစ်ခုရဲ့ဆေးရုံကတော့ဘုံးပောက်ကွဲမှုမှာထိခိုက်ဒဏ်ရာရခဲ့သူ9ဦးကိုလက်ခံကူတာပေးခဲ့ရတယ်လို့သတင်းပို့ခဲ့ပါတယ်။ဒီရက်ကွက်ထဲကတိုက်ခိုက်ရေးတာတခုမှာစစ်ရင်းနဲ့ထောက်လိုင်းရေးလုပ်ငန်းတွေလုတ်ကင်နေကြတဲ့အတွက်ပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့တာလီဘန်ပြောခွင့်ရပုဂ္ဂိုလ်ဇဘီဟူလာမူဂျာဟစ်ကပြောပါတယ်။ကျွန်တော်တို့အဲ့ဒီနေရာကိုအကြာကြီးစောင့်ကြည့်ခဲ့ပြီးမှဒီနေ့မှကျွန်တော်တို့ရဲ့မူဂျာဟစ်တန်အုပ်စုကနေတိုက်ခိုက်ခဲ့တာပါ။ဒီအဆောက်အဦတွေဝင်လို့ရအောင်အနီးမှာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကားကိုကျွန်တော်တို့တွေကတယောက်ကစတင်ဖောက်ခွဲခဲ့ပါတယ်။အဲ့ဒီအဆောက်အဦတွေမှာနိုင်ငံသားတွေအများကြီးရှိနေပါတယ်လို့သူကပြောပါတယ်။ဒီတိုက်ခိုက်မှုမှာအ ਨੇ ဆုံးလူ3ဦးပါဝင်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဝိုင်စင်တန်မြို့မှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကအခုလိုအကြမ်းဖက်မှုဖြစ်ခဲ့ပေမဲ့လည်းအမေရိကန်ပြည်အောင်စုအနေနဲ့အာဖဂန်နိုင်ငံမှာအာဖဂနစ္စတန်နိုင်ငံမှာအစုဖွဲ့အားလုံးပြန်လည်ရင်ကြားစေရေးအတွက်ပြန်လည်လှုပ်ဆောင်မှုဆက်လက်လှုပ်ဆောင်မှုလိုမယ်လို့ယုံကြည်ဆဲဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။အခုပတ်စောပိုင်းကကန်ဒါဟာတောင်ပိုင်းဒေသကလေစိတ်တစ်ခုအနီးမှာရှိတဲ့စစ်တပ်အင်အားတစ်ခုကိုအသေးခံဘုံးကပတ်တွေတပ်ဆင်ထားတဲ့တာလီဘန်တိုက်ခိုက်ရေးသမား10ဦး28နာရီကြာဝင်ရောက်စီးနင်းတဲ့ဖြစ်ရပ်တစ်ခုဖြစ်ပွားခဲ့ပြီးအရသာ39ဦးအပါအဝင်အနည်းဆုံးလူ54ဦးထိသေဆုံးခဲ့ပါတယ်။